ठीक है नहीं आ रहा नाटा लखना छे खान भी जाऊंगा काया अनुपात नाराने से अनुपात ना शुभ आठ भी हो अन्यू जा ตะเนโกตะลงฉินตะลงฉินเปล่าละเทมายอดตัวได้อเปญญากายานุปัตตนายอดเตียะโกชุบวาได้อเปญโกเลเปิบิรอยอดตัวได้ชุบวามิมิโดยอดเตียะโกเลเปิบิรอชุบวาได้เนีย दुख नैसा लक्षण आने दुख लक्षण मनीगा सदमीरो शुभ आठोरे इन छे नीमा छिपो निरे ढल लघु छिखा छिपे छिपे लु शुभ से भीर ना बेजारो दुखा दुखा लु नलम तेजा ตาริกะมิมิโดเล็ดด้วยเป็นนางผู้ฉันนี่แหละอนิถาตาชื่อดีแหละด้วยอารมณ์อ่ะอกုံลงไล่ชื่อออกมาให้รู้ไม่สุรุบาชื่อเนี่ยเนี่ยปกปู่ฤทธิ์ชื่อตะโลไม่ชื่อเนี่ยเนี่ยปกปู่ฤทธิ์ชื่อบาคุมาสะติมิโดสะค้านวินญาณเนี่ยปกปู่ฤทธิ์ส่วนเนาะเปล่าได้อกုံลงต่อไล่ไม่ชื่อเนี่ยเทบา ปกปู่ก็ไม่ชุ่นไหนรู้สุบิรอ้าเนี่ยนี่เสียไม่รู้บ้างตะนี้ตะฉิ่งญาติเนาะมิมิรู้ชุบวาอ้าทุ่ดะอ้าทุ่ลูกอขွင့်ยะลาได้เฉิงน่ะจ้ะเนาะดะลูกอเส้นอเด้งชุบวาอ้าทุ่ยามมาบากะลาลูกตี้สิฉิ่งเนี่ยเสดนาเนี่ย อลุษิญโกอสินเด้งยอมจานนี่ฉิญญะดาဖြစ်ပါတယ်อาลုံးอกုံลုံးชุบวายามาชุบวาเนี่ยมันไม่สุโลบาโหเวนี่เตยะกะပြောခဲ့တဲ့အတိုင်းชุเสียเนี่ยชุနိုင်တာလို့နှစ်ခုကိုကွဲကွဲပြပြခွဲခြားပြီးတော့နားလည်ပါမယ် အဲ့ဒါကိုသေးသေးချာချာလက်ခံထားရပါမယ်အခုပြောသွားနေတာကရှုစရာကိုပြောသွားနေတာဖြစ်ပါရှုစရာတဲ့ကမိမိဘာရှုနေတာလဲဆိုတဲ့အရာတို့ကိုကိုကိုကိုပဲသိပါကိုကိုတိုင်းကနေပြီးတော့ဘယ်အနေထားမှာရောက်နေတာလဲဆိုတာကိုညာနဲ့ကိုစစ်ကြည့်လို့ရပါ ဖြစ်ပြက်ကိုမမြင်ကြသေးဘူးဆိုရင်ဖြစ်ပြက်မြင်အောင်ပဲအထူးကိစ္စပြီးရှုပါမှာဖြစ်ပါဖြစ်ပြက်မြင်အောင်မှမကြိုးစားနိုင်သေးဘူးဆိုရင်ဝင်လေထွက်လေအဆင်အဆင်ပြကြတယ်၄ဆင်စလုံးထက်ကနေပဲအဆင်ကိုရှုနိုင်တယ်လေကိုရှုနိုင်တဲ့အနေထားမှာရှုရမှာဖြစ်ပါတခုတော့ရှိပါတယ်တရားအလုတ်အားထုတ်တယ်ဆိုတာခက် ခက်ခက်လေးရှုအောင်ညာကလည်းအတက်ညာဖြစ်ပါလွယ်သွားရင်စိတ်ကနေပြန်လွင်ပြေးလွမ်းမှုများတတ်ပါတယ်ဒါကြောင့်မမိတမိလမ်းတက်တာဖြစ်ပါတယ်လုံးဝမမိတဲ့အရာကိုသွလန်းတက်ရင်လည်းခေါင်းထဲမှာရှုပ်ထွေးသွားပါတယ်ရှင်းလင်းမှုမဖြစ်လာနိုင်တော့ပါဘူးရှုပ်ရှုပ်ထွေးထွေးနဲ့လောက်ရင်လောက်တော့ခရီးမရောက်ပါဘူးအဲ့တော့ ကိုမနိုင်သေးရင်မတက်သေးပါနဲ့ရှုပ်ထွေးနေတတ်ပါကိုအခြေအနေကိုပဲသိတယ်ရှုပ်ထွေးလိုက်တဆင့်ပြန်လျှော့ပြီးရှုအောင်အသေးရွေးအဲ့ဒီမမိတမိလမ်းတက်လို့မမိတမိနိုင်နေတဲ့ဆိုရင်တော့မမိတမိပဲရှုတက်အောင်မှာဖြစ်ပါအဲ့ဒါကိုညာနဲ့နိုင်သလောက်ရှုတက်သွားမှာဖြစ်ပါတယ်အားလုံးဒီတရားစခန်းတစ်ခုထဲမှာတဲ့ ဒီပြောခဲ့တဲ့ဖြစ်စဉ်အလုံးကိုရှုရမယ်လို့ဘုန်းကြီးကရည်ရွယ်ပြီးပြောတာမဟုတ်ပါ ရှုနိုင်တာကိုပဲရွှေရွေးပြီးရှုရမယ်ရှုစရာကဒီထဲမှာရှုနိုင်နေတဲ့ပုဂ္ဂိုလ်တွေပါတဲ့အတွက်ကြောင့်အနှဲ့ငယ်ပါတဲ့အတွက်ကြောင့်သူတို့ကိုလေးပေးပြီးပြောရတာဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေကအခုမှအာထုတ်တာမဟုတ်ပါဘူးသူတို့တွေကနေအိမ်မှာနေလဲအမြဲတမ်းလေ့ကျင့်ခဲ့ပြီးတရားစခန်းလဲအချိန်အချိန်ဝင်ခဲ့ပြီးဖြစ်တယ်လို့အိမ်မှာလည်းပဲအာဇင်နဂံသဘောနဲ့အဆက်မပြတ်လေးလာပြီးတော့အာသေဝနတ္တတ္တိသဘောနဲ့မွန်းထောင်းနေအောင်နေခြင်းပြီးသားပုဂ္ဂိုလ်ကြီးဖြစ်ပါအဲ့ဒီလိုအလေးအချင်းရပြီးသားပုဂ္ဂိုလ်ကြီးကြတော့ပြောပြောတဲ့အတိုင်းလှိပ်ပြီးတော့ရှုနေတာဖြစ်ပါအခုမှစတင်ပြီးတရားစခန်းတစ်ချိန်နဲ့ချိန်သုံးချိန်လောက်ဝင်ယုံမြနဲ့အခုပြောတဲ့အတိုင်းအကုန်လုံးတော့မရှုနိုင်ဘူးဆိုတာတော့နားလည်ထားမယ်ကုန်လုံးမရှုနိုင်ပေမဲ့လို့အားငယ်ဆရာမလိုပါဘူးဒီနေ့ရှုနိုင်လာတဲ့အခါဒီလိုရှုရမှာပါလားလို့အဲ့ဒါလို့သဘောပေါက်ဖို့အတွက်တင်ပြနေခြင်းဖြစ်တယ်ဆိုတာကိုတော့ပိန်ချပြီးတော့နားလည်တတ်မှာဖြစ်ပါဒီနေ့မိမိတို့ရှုဘွားအားထုတ်တဲ့အချိန်ပိန်းမှာအားထုတ်တဲ့အချိန်မှာရှုဘွားအားထုတ်တဲ့အချိန်မှာဖြစ်ပြက်ဖြစ်ပြက်သာထိုင်ရှုဘွားအားထုတ်တဲ့အချိန်ပိုင်းမှာမိမိတို့ရှုဘွားတဲ့အခါမှာဖြစ်ပြဖြစ်ပြလို့ရှုဘွားရင်းနဲ့ဒုက္ခဒုက္ခလို့ရှုဘွားအားထုတ်လို့ရလာတဲ့အနေအထားကိုရောက်ပြီးဆိုတဲ့အခါဒီဒုက္ခဒုက္ခလို့ရှုဘွားရင်ပုံပြီးတော့အခက်အခဲတွေများစွာကြုံတွေ့ရလာတတ်ပါတယ်အထူးသဖြင့်ဒုက္ခဒုက္ခလို့ရှုပွားတဲ့နေရာမှာဖြစ်ပြက်ကယူယူတော့မဟုတ်တော့ရှုရင်းရှုရင်းနဲ့ရင်ထဲမှာစက်ခနဲမြက်ခနဲဖြစ်ပြက်တစ်ချက်တစ်ချက်ဒီအနဲ့တစ်ချက်တစ်ချက်အထိုးခံရတယ်လို့ခံစားတတ်ပါအဲ့ဒီအချိန်ကကြတော့မျက်ရည်တွေမျက်စက်တွေလည်းကျလာတတ်ပါလေအလုံးလုံးခံရလုံးလို့ခံရလုံးပါမှာနည်းနည်းလေးပဲရှိနေပါလေအော်ခန္ဓာကဒီလိုကြီးပါလားဆိုတာအနှဲငယ်လေးရှိမိရောရှိပါသေးတယ်။အဲ့ဒါလို့တစ်ဆက်ဆက်တစ်မြက်မြက်နဲ့အခံရဖာများတဲ့အချိန်ဒီခန္ဓာကနေပြီးတော့ဖို့ဖို့ညက်ညက်ကြေအောင်ထောင်းထုနေတယ်လို့မျိုးစိတ်ထဲမှာခံစားလာရတတ်ပါတယ်။ဘဝကိုရစရာမရှိတော့မုံမုံညက်ညက်ကြေအောင်ထောင်းထုနေတယ်လို့မျိုးခံစားလာရတဲ့အခါကျတော့ခန္ဓာရဲ့ဒုက္ခဒုက္ခလို့ရှုပွားရင်းကနှိပ်စက်တဲ့တန်ချက်တွေပြင်းထန်လုံးပါမှာခန္ဓာရဲ့သဘောကိုအနှဲငယ်အကဲခတ်မိပါတယ်အဲ့ဒီအချိန်ကကျတော့ဩခန္ဓာရဲ့သဘောဟာဒီလိုကြီးပါလားဒုက္ခသက်သက်သဘောပါလားနှိပ်စက်နေတဲ့သဘောပါလားလို့ဒီလိုညာနေမှာထင်းလာတဲ့အချိန်ကကျမှဒီခန္ဓာဟာကိုယ်ခန္ဓာမဟုတ်ဘူးတခြားတဦးတယောက်ကိုမြင်တွေ့ရသလိုကိုယ်တယောက်ထဲဆိုရင်တစိမ့်ဆန်တဲ့အကြည့်မဆိုင်တဲ့အကြည့်တစိမ့်ဆန်တဲ့အမြင်နဲ့မြင်နေတာဖြစ်ပါအဲ့ဒီလိုမဆိုင်တဲ့အကြည့်တစိမ့်ဆန်တဲ့အမြင်နဲ့မြင်နေတဲ့စွမ်းအားရှိပါမှအနတ္တညာအစပေါ်တာဖြစ်ပါတယ်အနတ္တဆိုတာကတနေ့တုန်းကလည်းပြောခဲ့ပါပြီအနတ္တဆိုတာနအတ္တတိအနတ္တအတ္တမဟုတ်တာကိုပြောတာဖြစ်ပါအတ္တမဟုတ်ဘူးဆိုတဲ့စကားလုံးကကိုမဟုတ်ဘူးလို့တည့်ရိပ်ဖာသာပြန်မယ်ဆိုရင်ကိုမဟုတ်ဘူးကိုခန္ဓာမဟုတ်ဘူးကိုအလိုလဲမလိုက်ကိုအကျိုက်လဲမဆောင်ကိုသဘောအတိုင်းလဲမဖြစ်ရှိနေတဲ့ဘဝရဲ့ဖြစ်စဉ်ရဲ့သဘောဓမ္မသဘောဟာမိမိရဲ့အလိုနည်းနည်းလေးမှမလိုက်ဘူးမနေ့ခင်းတုန်းကပြောခဲ့တဲ့အတိုင်းဖြစ်ချင်းစရာကိုပဲတဆွထိုးတဆောက်ကန်းသူရှိတဲ့လမ်းကိုပဲသွားနေတာဖြစ်တယ်ကိုယ်ကိုနည်းနည်းလေးမှငဲ့ညာခြင်းထောက်ထားခြင်းစာနာခြင်းအလိုလိုက်ခြင်းဆိုတာမရှိပါဘူးအဲ့ဒါလုံးမရှိလို့ကိုလည်းပဲ ပௌဒ္ဓကပရမလို့စကလုံးတင်ခဲ့ခြင်းဖြစ်ပါပရမဆိုတာကဘင်ကိုသဘဝပကတိအရှိအမှန်သဘောကိုဆိုခြင်းဖြစ်ပါအဲ့ဒီဘင်ကိုသဘဝပကတိအရှိသဘောဟာဘင်ကိုသဘဝပကတိအရှိအတိုင်းကိုကြည့်မယ်ဆိုရင်ကိုယ်အလိုမလိုက်ကိုယ်အကျိတ်မဆောင်ကိုယ်သဘောအတိုင်းမဖြစ်တဲ့အရာဉာဏ်ထဲမှာထင်လာပါနေစာလက္ခဏာဆိုတာခန္ဓာကိုအလေးပေးပြီးတော့မှခန္ဓာကနေပေါ်ပြနေတဲ့အရာဖြစ်တယ်ဒုက္ခလက္ခဏာဆိုတာကနှလုံးသွင်းမှုမှန်ကန်တဲ့အတွက်ကြောင့်ဉာဏ်ထဲမှာထင်လာတဲ့ဒုက္ခရဲ့သဘောတဘောခန္ဓာရဲ့ထင်ရှားမှုကြောင့်ဉာဏ်ထဲကဒုက္ခလို့ပိန်ချသွားခြင်းဖြစ်ပါတယ်အနတ္တဆိုတဲ့သဘောရဲ့သဘောကအရှုခံနဲ့အရှုညာနခုရှိတဲ့အထက်မှာအရှုဉာဏ်ဘက်ကနေအတိအမြင်ပြောင်းသွားခြင်းသဘောရှိပါတယ်အဲ့တော့တရားအလုတ်အားထုတ်တဲ့အချိန်မှာအနိစ္စလက္ခဏာထင်ရင်ပဲဖြစ်ဖြစ်ဒုက္ခလက္ခဏာထင်ရင်ပဲဖြစ်ဖြစ်အနတ္တလက္ခဏာထင်ရင်ပဲဖြစ်ဖြစ်ထို့သုံးပါးထဲကနေတပါးပါးလောက်ပြီးပြီးပြင်းပြင်းထင်ပြီးဆိုရင်ခြံတဲ့နှစ်ပါးဟာအလုတ်အလျောက်အကျုံးဝင်ပြီးသားဖြစ်ပါတယ်တဘာဘာကိုပဲထိထိမိမိသိဖို့လိုပါတယ်တရားရှုတဲ့အချိန်အဲ့ဒါအနေအဆဆိုရင်လည်းအနေအဆမမြဲဘူးဆိုတဲ့သဘောကိုဖြစ်ပြဖြစ်ပြနဲ့ရှုပွားရင်လည်းရှုပွားသူမဟုတ်လို့ဒုက္ခလို့ရှုပွားရင်လည်းရှုပွားသူတည်းမဟုတ်လို့ငါငါဟုတ်ငါဥစ္စာမဟုတ်ဘူးလို့ဆိုတဲ့အတိနဲ့ရှုပွားရင်ရှုပွားသုံးခုစလုံးအနေအဆဒုက္ခအနတ္တလို့သုံးခုစလုံးတစ်ပြိုင်နက်တည်းမလောက်ရပါဘူးဘာလို့မလောက်ရတာလဲဆိုသဘောသွားခြင်းမတူနှလုံးသွင်းခြင်းမတူတဲ့အတွက်ကြောင့်သုံးခုစလုံးပေါ်လာတာဟုအနေအဆဒုက္ခအနတ္တအဲ့ဒါလို့သွတ်လုံးလို့မရှင်းပါစာရင်းမှာကအနေအဆဒုက္ခအနတ္တလို့ဘူးတွဲပြီးဖော်ပြထားပေမဲ့ရှုတဲ့အခါမှာထိုအနေအဆဒုက္ခအနတ္တဆိုတဲ့လက္ခဏာရေးသုံးပါးထဲကနေပြီးတော့ပထမဥစွာတော့ပထမအရင်ဆုံးကတော့အနိစ္စလက္ခဏာကိုရှင်းရှင်းလင်းလင်းသိမြင်လာနိုင်တာဖြစ်ပါအနိစ္စဆိုတာမမြဲတဲ့သဘောကိုပြောပါအဲ့ဒီမမြဲတဲ့သဘောအဲ့ဒီမှာဖြစ်ချင်းပြည့်ချင်းသဘောမမြဲတဲ့သဘောလို့ဆိုရတယ်ထိုသဘောသဘောဝတွေကိုရှုကြည့်ရင်ရှုကြည့်ရင်ရှုကြည့်ရင်နဲ့ထိုမမြဲတဲ့သဘောကိုစီစစ်ကြည့်တဲ့အချိန်ကမှချမ်းသာလားဆင်းရဲလားလို့နှစ်ခုစီစစ်ရတာဖြစ်ပါချမ်းသာမဟုတ်ဘူးဆင်းရဲဆိုရင်ဒါဒုက္ခမဖက်ဒုက္ခသက်သက်သဘောပဲဆိုတာရှင်းလာပါတယ်အဲ့ဒီဖြစ်ပေါ်လာတာလဲဒုက္ခပြတ်သွားတာလဲဒုက္ခဒီလိုသိလာနိုင်ပါတယ်အဲ့တော့ယူယူဖြစ်ပြည့်ရှုတာမဟုတ်ဘဲနဲ့ယူယူမမြဲဘူးလို့ရှုတာမဟုတ်ဘဲနဲ့ဒုက္ခဒုက္ခလို့ရှုသိပွားများသွားခြင်းဖြစ်ပါဒုက္ခဒုက္ခလို့ရှုရင်ရှုရင်ရှုရင်ရှုရင်ရှုရင်ရှုရင်ကလည်းညင်ရင်လာတဲ့ချိန်ကကြတော့တစိမ့်ဆန်ဆန်နည်းလာပါအဲ့ဒီချိန်ကြတော့ဒီဒုက္ခရဲ့လို့ရှိနေတဲ့သဘောကဓမ္မသဘောဟာငါရောဟုတ်ပါရဲ့လားစိစစ်ကြည့်ဖြစ်ချင်းပြချင်းဆိုတဲ့ဒုက္ခသဘောဟာငါလည်းမဟုတ်ဘူးငါကိုယ်လည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးဒီလိုသိလားငါကိုယ်ငါဟာငါဥစ္စာမဟုတ်ဘူးဆိုရင်ဘာမြင်လဲဆိုရင်အနတ္တအမြင်ပဲဖြစ်ပါအဲ့ဒီအချိန်ကကြတော့ယောဂီကဟိုကိုနဲ့မဆိုင်သလိုဖြစ်ချင်ရဖြည့်ဆိုပြီးခန္ဓာကိုပြစ်ထားနေတဲ့ဆွမ်းအားရှိပါတယ်ကိုနဲ့မဆိုင်သလိုဘေးကနေထိုင်ကြည့်နေတဲ့လူမျိုးထိုင်ကြည့်နိုင်ခဲ့ပါပြီညစ်ကချင်းတွေ့တာချင်းဆိုတဲ့အရာတွေဟာပါသွားပါပါသွားတဲ့အချိန်ခန္ဓာကိုအလိုလိုက်ပြီးဘရော့မှတိုက်ပြီးတော့ပြုပြင်ပြောင်းလဲပေးချင်းမရှိတော့ဘဲနဲ့ရှိတာပဲစွန့်လွတ်တဲ့စိတ်ထားပြီးနဲ့ရှုကြည့်နေတဲ့အချိန်ခါကြတော့ကိုယ်နဲ့မဆိုင်တဲ့အကြည့်ကိုကြည့်တဲ့အချိန်ခါကြမှာအပြစ်တွေအလုံးမြင်နေပါခန္ဓာရဲ့အပြစ်ကိုအလုံးမြင်နေပြီဆိုတဲ့အနေထားရောက်တဲ့အချိန်ခါကြမှာဏိကဒွေတံမှုတွေလျော့ပါးသွားဏိကဒွေတံမှုလျော့ပါးတဲ့အချိန်ခါကြမှာအရှုဉဏ်ဆိုတဲ့သမာဓိဋ္ဌိဖက်ကနေပြီးတော့ကြည့်တဲ့အချိန်မှာရှင်းရှင်းလေးမြင်ရပါတယ်သိရပါအဲ့ဒီအချိန်မှာဒီရှုွက်ကနေပြီးတော့မှရှုရင်ရှုရင်းနဲ့ဉာဏ်ထဲကနေရိပ်ရိပ်လို့ဖြစ်ပေါ်လာတဲ့အရာတွေဟာဉာဏ်ဉာဏ်ချမ်းချမ်းလည်းဖြစ်ပေါ်လာတတ်တယ်တွတ်တွတ်လွတ်လွတ်ဖြတ်ဖြတ်လတ်လတ်လည်းဖြစ်ပေါ်လာတတ်တယ်အဲ့ဒါလို့ဖြစ်ပေါ်နေပေမဲ့ကိုယ်နဲ့မဆိုင်တဲ့အကြည့်နဲ့ ြည်နေတာဖြစ်ပါတယ်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကနေတဖြည်းဖြည်းချာရကနေနှုနှုရကနေနှုညံ့နှုညံ့ရကနေတိမ်မွေတိမ်မွေတိမ်မွေတိမ်မွေသွားပါအဲ့ဒီအချိန်မှာညံနေကနေပြီးတော့အနှဲ့ရှိန်ဆုံးသောအရာတစ်ခုကိုရောက်သွားသလိုမျိုးခံစားရတတ်ပါတယ်အနှဲ့ရှိန်ဆုံးသောအရာတစ်ခုထဲကိုညံကနေနှိမ့်ဝင်သွားတဲ့အချိန်မှာအတွေးဆိုတာမရှိတော့ပါဘူးအဲ့ဒီအချိန်မှာတွေးစိမ့်ဆိုတာတော်တော်လေးကိုနှဲသွားပါတယ်ပါပါတွေးတော်မယ်ဆိုတာတော့မှသိနေတယ်အတွေးဖြစ်ဖို့ကိုမဆိုထားနဲ့တွေးတော်မယ်ဆိုတာတော့မှမတွေးခင်ကြိုတင်ပြီးတော့သိနေလဲစွမ်းအားရှိပါအဲ့ဒီအနေထားရောက်သွားတဲ့အချိန်ရုပ်တရားဟာအလုံးအမတန်မှနှူးညံ့သွားပါပြီတိမ်မွေ့သွားပါနှူးညံ့တိမ်မွေ့သွားတဲ့အခါရုပ်တရားကနေရှုရတာတိတ်ပြီးတော့အားမရသလိုမျိုးဖြစ်လာအဲ့ဒီအချိန်မှရှုရင်သိရင်ရှုရင်သိရင်နေရုပ်တရားကလှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်ဖြစ်နေတာလေးကိုကြည့်ပြီးတော့မှနန္တရားကတိတိတိတိတိနေတဲ့သဘောလေးကိုနှစ်ခုကွဲလာတာဖြစ်ပါတယ်အဲ့ဒီအချိန်ကျမှရှင်းရှင်းလင်းလင်းကွဲပြားတာဖြစ်ပါတယ်ရုပ်တရားကတလုံးလုံးနန္တရားကတတိတိတလုံးနှစ်ခုပြင်းတူဖြစ်နေတတ်ပါအဲ့လိုပြင်းတူဖြစ်နေတဲ့အထက်မှရုပ်တရားကိုရုပ်တရားဘက်ကိုညံကမလဲပဲနဲ့နံဆိုတဲ့တိစိတ်ဘက်ကိုညံလှဲ့သွားတာဖြစ်ပါတယ်။ဟာတရားဝုထုနှလုံးသားထဲမှာကာယ ानु ပသနာကနေပြီးတော့စိတ်တ ानु ပသနာလှဲ့ပြီးတော့ရှုဝါသွားတယ်။ရှုဝါသွားတဲ့အချိန်မှာအဲ့ဒီဝိညာဉ်ကိုရှုတာဖြစ်ပါတယ်။ဝိညာဉ်ဒီမနောဝိညာဉ်သောဝိညာဉ်ဆိုတာ2မျိုးရှိပါ။မနောဝိညာဉ်ဆိုတာတိခာမြလေးပဲရှိပါတယ်။အဲ့ဒီထက်ဘာမှမပေါ်ပါဘူး။ပါတိညာတိရဲ့လို့မဟုတ်ဘူးတိဆိုကများလေးပဲရှိပါလေအဲ့ဒါကိုလေတီဆရာတော်ဘုရားကြီးကနေပြီးတော့မှတမဗီဆုံးဖြတ်တော်မူတာကသုဒ္ဓဝိညာဉ်လို့ဒီလိုဆုံးဖြတ်တော်မူပါတယ်သုဒ္ဓဝိညာဉ်ဆိုတာတန်ရှင်သောဝိညာဉ်တန်ရှင်သောဝိညာဉ်ဆိုဝိညာဉ်ဆိုတာဘာလဲဝိညာဉ်ဆိုတဲ့စကားလုံးကပါဠိစကားလုံးဖြစ်ပါမြန်မာလိုပြန်တဲ့အချိန်ကကြတော့တိဆိုတဲ့သဘောပဲဖြစ်ပါအဲ့တော့ဝိညာဉ်ဝိညာဉ်ရဲ့လက္ခဏာဟာအဲ့ဒီမှာဗာလဲဝိညာဉ်ရဲ့လက္ခဏာဟာအာရမဏနာဝိသနာနာလက္ခဏာလို့ဒီလိုရပါအာရမဏနာဝိသနာနာလက္ခဏာဆိုတာကအာရမဏနာဝိသနာနာအာယုံကိုကြံခြင်းတိခြင်းလက္ခဏာရှိပါတယ်အဲ့ဒါကြောင့်ဝိညာဉ်လို့ခေါ်တာဖြစ်ပါဒီနေရာမှာအဲ့ဒီမှာတရားအလုတ်ပွားများအားထုတ်တယ်တရားအလုတ်ပွားများအားထုတ်တယ်ဆိုတာဟာလက္ခဏာကိုမိအောင်ရှုတိပွားများတာဖြစ်ပါလက္ခဏာဆိုတဲ့အထက်မှာသဘဝလက္ခဏာသာမညလက္ခဏာလို့နှမျိုးရှိချောင်းဒီနေ့ကအနည်းငယ်လေးပြောခဲ့ပြီးဖြစ်ပါအဲ့ဒါလို့သဘဝလက္ခဏာသာမညလက္ခဏာလို့နှမျိုးရှိတဲ့အထက်မှာရုပ်မှာလည်းပဲသဘောဝလက္ခဏာသာမညလက္ခဏာရှိသလိုနာမ်မှာလည်းသဘောဝလက္ခဏာသာမညလက္ခဏာရှိတာဖြစ်ပါအဲ့တော့ဒီသာမညလက္ခဏာရဲ့ဝိညာဉ်ရဲ့သဘောလက္ခဏာဟာဘာလက္ခဏာရှိသလဲဆိုကြံချင်းသိချင်းလက္ခဏာရှိတာဖြစ်ပါအဲ့ဒီကြံချင်းသိချင်းလို့ဆိုရတဲ့အထက်မှာသိဘာကိုသိတာလဲမြင်တာကိုသိတယ်ခြားတာကိုတိတယ်နာနာကိုတိတယ်စားရကိုတိတယ်ထိရကိုတိပါတယ်အဲ့ဒါကတော့အဲ့ဒီမှာပဟိတအာယုံအခြေခံပြီးတိတဲ့အသည့်ဖြစ်ပါလေနောက်တစ်ခုကဘာလဲဆိုတော့ဉာဏ်ချင်းဆိုတဲ့သဘောအဲ့ဒီဉာဏ်ချင်းတိချင်းဆိုတဲ့သဘောဟာဒီသဘောကဓမ္မစိတ်ရဲ့လက္ခဏာပဲဖြစ်ပါလေဒီဝိညာဉ်ကိုပဲစကလုံးနဲ့တင်ပြီးတော့ပြောနေချတာကစိတ်လို့ပြောတာဖြစ်ပါအဲ့ဒီဝိညာဉ်ကိုရှုရင်စိတ်ဓာတ်နုပ္ပတနာရှုရရောက်ပါတယ်စိတ်ဓာတ်နုပ္ပတနာရှုရဲဆိုပေမဲ့လို့မြင်စိတ်ကြားစိတ်နားစိတ်စားစိတ်လို့စိတ်စိတ်လို့ရှုရတာမျိုးမဟုတ်ပါဘူးလက္ခဏာကိုရှုရတာဖြစ်ပါတယ်စိတ်ဆိုတာနာမည်တတ်ထားတာဖြစ်ပါတယ်အခေါ်ရလွယ်ကူစေဖို့နာမည်တတ်ထားတာဖြစ်ပါတယ်နာမည်ကိုရှုရတာမဟုတ်ဝိပဿနာရှုရဲဆိုတာပညာဒိန်ထပက်တော်အနေစာတိကာရဏ ပတ္တိတိဝိပဿနာဆိုတဲ့အသိပညာလို့ဆိုရတဲ့နာမည်ကိုခွာပြီးတော့မှရှုရတာဖြစ်ပါဒီနေရာမှာပညာဆိုတာဥစဉ်တို့အကျယ်တဝင့်ပြောခွင့်မရခဲ့ပါဘူးပညာမှာ2မျိုးရှိပါပညာမှာဘယ်နှမျိုးရှိသလဲဆိုတဲ့အခါ2မျိုးရှိအဲ့ဒီ2မျိုးထဲမှာအဝိဇ္ဇမာနပညာနဲ့ဝိဇ္ဇမာနပညာလို့2မျိုးရှိတာဖြစ်ပါအဝိဇ္ဇမာနပညာဆိုတာမရှိတာကိုအရှိလောက်ပြီးသမုတ်ခေါ်ဝေါ်ထားတဲ့ပညာအဲ့ဒီပညာမျိုးကို level ဝိပဿနာရှုလို့မရဘူးအဲ့ဒီအမိနာမနဲ့သတ်မှတ်ထားတဲ့အရာကိုခွာထုတ်ရမှာဖြစ်ပါခွာထုတ်ပြီးတော့ဘာလဲတကယ်အရှိပညာဉာဏ်နေတာဖြစ်ပါဝိဇ္ဇမာနပညာဆိုတာအရှိကိုသတ်မှတ်ထားတဲ့ပညာဖြစ်ပါအရှိကိုသတ်မှတ်ထားတဲ့ပညာဆိုတာကအခုကြည့်အဲ့ဒီမှာစိတ်ဆိုတာဒါအရှိကိုပညာထားတဲ့ပညာသတ်မှတ်ထားတဲ့စကလုံးပဲဖြစ်ပါတယ်အဲ့ဒီစိတ်မှာအရှိကိုပညာထားတဲ့ခေါ်ထားတဲ့သမုတ်လည်းပါရှိသလဲလက္ခဏာရှိတာဖြစ်ပါတယ်အဲ့ဒီလက္ခဏာကအခုစိတ်ရဲ့လက္ခဏာဝိညာဉ်ရဲ့လက္ခဏာဘာလက္ခဏာလဲကြံချင်းသိချင်းလက္ခဏာရှိပါတယ်အဲ့ဒီကြံချင်းသိချင်းလက္ခဏာရှိတဲ့နေရာထဲမှာသိဆိုတာလေးကိုရှုကြည့်ရမှာဖြစ်ပါတယ်သိဆိုတာကိုရှုကြည့်ရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာဟတ္တယဝုထုလေးမှာစောစောကပြောခဲ့တဲ့အတိုင်းရုပ်တရားကလုံလုံလုံလုံဆိုနန္တရားကလည်းတိတိတိတိလို့တလုံးပြိန်တူပြီးတော့မှဖြစ်နေတတ်ပါအဲ့ဒါလို့ပြိန်တူဖြစ်နေတဲ့အထက်မှာရုပ်တရားရဲ့တလုံးလုံးကိုဖယ်ရှားပြီးတော့နန္တရားရဲ့တတိတိကိုအတိကထားမှဖြစ်ပါအဲ့ဒီအချိန်မှာသဘောဝလက္ခဏာပဲရှုနိုင်ပါသေးတယ်တိတိတိတိတိဒါသဘောဝလက္ခဏာဖြစ်ပါအဲ့ဒါလို့ရှုကြည့်ရှုကြည့်ရှုကြည့်နေတဲ့အချိန်ရှုကြည့်ဖန်များမှာတာမေညလက္ခဏာထင်လာမှာဖြစ်ပါတာမေညလက္ခဏာဆိုတာဘယ်အချိန်မှထင်လာလဲဆိုဖြစ်ချင်းပြက်ချင်းမြင်တဲ့အချိန်မှထင်လာတာဖြစ်ပါသဘောဝဓမ္မသဘောတို့မြည်သည်ဘယ်ဓမ္မပဲဖြစ်ဖြစ်စိတ်ပဲဖြစ်ဖြစ်စေတသိက်ပဲဖြစ်ဖြစ်ရုပ်ပဲဖြစ်ဖြစ်ဖြစ်ချင်းပြက်ချင်းနဲ့ဆင်ဆက်နေတဲ့သဘောရှိပါတယ်သဘောဝဓမ္မသဘောဆိုတာဒါကြောင့်အဲ့ဒီဖြစ်ချင်းပြက်ချင်းနဲ့ရှိနေတဲ့အရာကိုတူတူညံနှုတ်နိုင်သေးရင်မသိနိုင်ပါဘူးအသိဟာအပြင်ကြီးအစင်ကြီးအတန်းကြီးလို့ထင်နေရတာဖြစ်ပါတန်တတိကနေလွန်ဖုံးထားတဲ့အတွက်ကြောင့်အဲ့ဒီအသိကအပြက်ပြက်အပိမ့်ပိမ့်နဲ့ဆက်ဆက်ထားတဲ့သဘောလို့မသိနိုင်ပဲနဲ့သိနေတယ်ဆိုရင်အသိရဲ့အရှိအတန်းကြီးလို့ထင်နေတာဖြစ်ပါအဲ့ဒီအချိန်မှာဘယ်အခါမှသိနိုင်တာလဲဆိုဒီမူလအသိကသိတိတိတိတိတိနဲ့ရှုကြည့်နေတဲ့အချိန်မှာသံအာယုံပေါ်လာတဲ့အချိန်မှာမူလအတိဆိုတာမရှိတော့ပါဘူး။ဘာဖြစ်သွားပြီလဲဆိုတဲ့အခါမူလအတိဟာဈာန်တိလို့အတိဈာန်တိတစ်ဖြစ်ကြောင်းလဲသွားပြီဖြစ်ပါတယ်။ဈာန်တိဖြစ်သွားတဲ့အချိန်မှာမူလအတိမရှိတော့ပါဘူး။စိတ်ဆိုတာနှစ်ခုပြင်ပြီးတော့ဖြစ်ရုံထုံးစံမရှိပါဘူး။တစ်ခုပြက်ပြီးမှတစ်ခုဖြစ်ရမယ်ဖြစ်ပါအဲ့တော့တခုပြက်ပြီးမှတခုဖြစ်တခုပြက်ပြီးမှတခုဖြစ်တခုပြက်ပြီးမှတခုဖြစ်ဒီလိုဖြစ်နေရတာဖြစ်ပါရုပ်တရားကတော့ပြင်တူဖြစ်တာလည်းရှိတယ်အရှိန်တတိနဲ့အများကြီးကိုတပြိုင်တည်းပေါ်တာလည်းရှိပါပထဝီဒေဇောဝါယောအာဘောဆိုတဲ့ဓာတ်ကြီးလေးပါဟာပေါင်းစည်းပြီးတော့အလုတ်လုံနေတာဖြစ်ပါတယ်ပြင်တူပူပေါင်းပြီးမှအလုတ်လုံရတာဖြစ်တယ်နန္တရားကြတော့အဲ့ဒါလို့မဟုတ်ပါဘူးမူရင်းကတိတခုမျှပါရှိပါနန္တရားဆိုတာဟာသကလုံးဝေါဟာရတင်ပြီးတော့မှအာယုံကွဲလို့အတိကွဲသွားခြင်းများတာဖြစ်ပါမူရင်းကတိဆိုတဲ့အကြာတလုံးပဲရှိပါတယ်အဲ့ဒီအတိတလုံးကိုပိန်နေဆိုရင်ကိုယ်ဆက်ကိုကိုယ်နိုင်ပြီဖြစ်ပါအဲ့ဒီအတိတလုံးပိန်ဖို့ဆိုတာလည်းပဲဒီတိနေတဲ့သဘောလေးရဲ့ပြောင်းလဲကိုနားလဲမှတိတလုံးကိုပိန်မှာဖြစ်ပါပြောင်းလဲနေတဲ့သဘောဝသဘောကဘယ်လိုပြောင်းလဲနေသွားအခုကြည့်မူလကနေတိတိဘာအယုံမှမရောတဲ့အတိအဲ့ဒီအတိကိုမနှောဝိညာဉ်အတိလို့ခေါ်ပါအဲ့ဒီအတိပေါ်မှာညံကပြီးတော့တိတိတိတိတိရှုကြည့်ရတာဖြစ်ပါဘာအယုံပေါ်လာတဲ့အချိန်မူလအတိတွေမရှိတော့ဘူးပျောက်သွားပြီကြားတဲ့အတိဖြစ်သွားကြားတဲ့အတိဖြစ်လိုက်တဲ့နဲ့တပြိုင်နက်တည်းမူလယူးယူးရှင်းရှင်းဖြစ်နေတဲ့အတိဟာမရှိတော့ပါဘူးအဲ့ဒီအချိန်ကကြက်မှာအကဲခတ်မိပါလေဩစိတ်ဆိုတဲ့သဘောကဓမ္မအတိသဘောဟာတကယ်ကတော့အဲ့ဒီမှာပြောင်းလဲဖြစ်ပြနေတဲ့သဘောပါလားမူလအရှိတစ်ခုကနေမရှိတော့မှကြားတဲ့အတိဆိုတဲ့တစ်ခုဖြစ်ပေါ်ရပါပဲလား ကြားတဲ့အသည့်ဖြစ်ပေါ်လာတဲ့အချိန်မှလည်းမူလအသည့်မရှိတော့ပါလားလို့ဒီလိုအနှဲ့ငယ်အကဲခတ်မိလာတာဖြစ်ပါအဲ့ဒါလို့အနှဲ့ငယ်အကဲခတ်မိပြီးတဲ့အချိန်ကကြမှာအဲ့ဒီမှာမအာယုံပျောက်သွားပြီနဲ့ကြားတဲ့အသည့်ဆိုတာလည်းအော်တိုမက်တစ်ပျောက်သွားပြီဖြစ်ပါပျောက်သွားတဲ့အချိန်မှာမူလကနေပြီးတော့ဒီဒီဒီဒီပြန်ရှုကြည့်ရအဲ့ဒီအချိန်မှာအသည့်တိရဲ့အပြက်ကိုအကဲခတ်မိပြီးပြီဖြစ်တဲ့အတွက်ကြောင့်တိပြက်တိပြက်တိပြက်ဘယ်လိုရှုရတာဖြစ်ပါတခါတည်းရတော့ခန္ဓာပုံပေါ်မှာမဲ့ရင်ချင်းနေရင်းနေတစ်ခုခုကနေပြီးတော့လာရောက်ပြီးတော့ထိတွေ့ကြိတ်ခဲတဲ့အတွက်ကြောင့်တစ်ခုခုလာရောက်ပြီးတော့မှထိခိုက်လိုက်တဲ့အချိန်မှာအပင်ဖက်ကနေပြီးတော့အာယုံတစ်ခုခုနဲ့လာရောက်ပြီးတော့ထိခိုက်တွေ့တိုက်လိုက်တဲ့အချိန်မှာမူလအတိဆိုတဲ့ယူယူရှင်းရှင်းအတိဟာမရှိတော့ပါဘူးထိတဲ့အတိဖြစ်သွားခဲ့ပြီပါပြီအမတန်စိတ်ဝင်စားစရာကောင်းပါလေမသိရင်အလုံးအမတန်မှလည်းနဲ့နေပါလေဘဝကိုစိတ်အချောင်းတိမှဘဝကိုရှင်းလင်းစွာနေတတ်တာဖြစ်ပါလေခုကမ္မထာနေပြသွားနေတယ်ဆိုတာဒီရုပ်ကိုပြောတဲ့ဆိုပေမဲ့မူလကအဲ့ဒီစိတ်ကိုတည်စေခြင်းနဲ့ဆန္ဒနဲ့ဒါကိုဥတည်ပြီးတော့ရုပ်ကမ္မထာကိုကြည့်နေအောင်ရှုခိုင်းတာစိတ်ကိုရှုတဲ့အခါကျတော့ပိန်ပိန်ပိန်ပိန်ရှုကြည့်နေအောင်လို့ပြချင်းဖြစ်ပါတယ်တကယ်သိရမှာကစိတ်ရဲ့တဘဝကိုရှင်းရှင်းလင်းလင်းသိဖို့လိုပါအခုဟာတရားဝုထုကိုရင်ထဲကနေရိုက်ရိုက်ရိုက်အဲ့ဒါဒိတ်ဒိတ်ဒိတ်အဲ့ဒါမတွေ့မချင်းရှာပြီးတော့ရှုခိုင်းရဆိုတာအဲ့ဒီနေရာကနေတရိုက်ရိုက်ကနောက်ချမ်းသာပြီးတော့နှုတ်ညံ့သွားတဲ့အချိန်မှာအဲ့ဒီကနေကာယ ानु ပသနာနဲ့စိတ်တ ानु ပသနာနှစ်ခုဝဲပြီးတော့ရှုသွားစေတာဖြစ်ပါတယ်။ကာယ ानु ဘသနာလို့ဆိုရတယ်။ရုပ်တရားကနေအခြေခံပြီးတော့နာရဲ့ဖြစ်ပေါ်နေတဲ့သဘောကသဘောကိုကူးပြီးတော့ရှုရတဲ့အခါကွဲပြားလိုက်ရင်အခက်အခဲမရှိပါဘူး။လွယ်လွယ်ကူကူနဲ့ရှုနေတာဖြစ်ပါတယ်။ဒီနေရာမှာမူလအတိကိုအဓိကထားပြီးရှုနေတယ်ဆိုတာကတော့အကဲခမိအကဲခမိစေချင်ပါတယ်။မူလအတိဆိုတာမနောဝိညာဉ်ရဲ့အတိပေါ်မှာဉာဏ်ကိုပြီးပြီးပင်ပင်ထိုင်ထားအောင်မှာဖြစ်ပါမနောဝိညာဉ်ဆိုတာဘာအာယုံနဲ့မှမရောတဲ့အတိဖြစ်ပါတယ်ရှင်းလင်းပါတယ်အဲ့ဒီနေရာကိုဉာဏ်နဲ့နေနိုင်မယ်ဆိုရင်လွတ်လပ်တယ်ရှင်းလင်းတယ်ငြိမ်းချမ်းတယ်ကိုယ်ဘဝကိုအတိတ်ပဲရှိတယ်လို့ခံစားရတာဖြစ်ပါတယ်အလွန်အမတန်မှလွတ်လပ်ရှင်းလင်းမှုရှိပါတယ်တိပြက်တိပြက်တိပြက်လို့ရှုကြည့်လို့ယင်ထဲမှာကြီးလာတယ်အေးလာတယ်ရှင်းလာတယ်ဆိုရင်ဒါဆက်လက်ပြီးတော့ရှုပွားအထောက်လို့ရပြီဖြစ်ပါတယ်အကြွေအဲ့ဒီကနေပြီးတော့ရှူရင်းရှူရင်းနဲ့ရှောက်လာတယ်ဆိုရင်တာမနိုင်သေးဘူးခန္ဓာနုပသနာပဲပြန်ရှုရမှာဖြစ်ပါတာဝတော့ကွဲကွဲပြပြရှင်းရှင်းလင်းလင်းနားလည်ထားပါမယ်ကွဲကွဲပြပြရှင်းရှင်းလင်းလင်းနားလည်ထားပြီးတော့မနိုင်တာကိုမရှုသေးပါနဲ့အောင်အောက်တဲ့ခြေမှအထက်တက်လို့ရတယ်ဆိုတာကိုနားလည်ရမယ်ရုပ်တရားခြေပြုံပြီးအောင်ရှုရှုပြီးလို့အဲ့ဒီမှာနာန်တရားကိုအခုတိတိတိတိနဲ့ရှုကြည့်လို့ယင်ထဲမှာရှင်းလာပြီဆိုရင်ရုပ်တရားရှုဖို့မလိုတော့ပါဘူး။နံတရားပဲဆက်တိုက်ဆက်တိုက်ရှုပွားအထောက်ပွားမှာဖြစ်ပါလေ။အဲ့ဒီအချိန်မှာတိပြက်တိပြက်တိပြက်ရှုရင်းကနေပြီ။တခါတည်းအတွေးပုံရိပ်လေးတွေပေါ်လာ။ပေါ်ပေါ်လာချင်းချက်ချင်းသိရင်သိမသိဘူးဆိုရင်အဲ့ဒီပုံရိပ်လေးနဲ့အသေးစိတ်ကတခါတည်းပူးသွားပါလေ။ပူးရင်ဘာဖြစ်သလဲဆိုအတွေးဖြစ်သွားပါလေ။ထွေးမဖြစ်စေချင်ဘူးဆိုရင်ဘာလဲဆိုတတိကိုအမြဲတမ်းထားပြီးညံနဲ့စောင့်ကြည့်နေရမှာဖြစ်ပါတတိအမြဲတမ်းထားပြီးညံနဲ့စောင့်ကြည့်နေတဲ့အချိန်မှာတွေးယုံတမာယုံပုံရိပ်လေးတွေပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်သူတို့ရဲ့စွမ်းအားတတိဟာဘာမှမရှိတော့ပါဘူးအကယ်၍အဲ့ဒီမှာတတိပေါ့မေ့လျောက်ခဲ့မယ်ဆိုရင်တော့တိတဲ့စိတ်နဲ့အဲ့ဒီတမာယုံပုံရိပ်လေးဟာတထထက်ကတ်သွားမှာဖြစ်ပါတယ်ကတ်သွားပြီနဲ့တပင်နဲ့ထဲအတွေးဖြစ်သွားပြီဖြစ်ပါတွေးဖြစ်သွားရင်ညာကနေချက်ချင်းမသိနိုင်တော့ပါဘူးသို့တော်လည်းပဲအဲ့ဒီတွေးသွားပြီအဲ့ဒီချိန်မှာတွေးနေတယ်လို့သိလိုက်ရမှာဖြစ်ပါအတွေးကိုသိလိုက်ပြီနဲ့တပင်နဲ့ထဲတိတိချင်းပြောက်သွားတာဖြစ်ပါတို့တွေယနေ့လက်ရှိမှာတွေးနေတယ်တွေးနေတယ်ဆိုတာဟာအတွေးကိုမသိတဲ့အတွက်ကြောင့်တွေးနေချင်းဖြစ်ပါတကယ်ကတော့အဲ့ဒီအတွေးဆိုတာအတိခံနိုင်တဲ့သဘောမရှိပါဘူးအဲ့ဒီအတိမခံနိုင်တဲ့သဘောပဲရှိပါတစ်ချက်လေးတည်လိုက်ရင်ချက်ချင်းပဲပျောက်ကွယ်သွားပါလေ။ဒါကြောင့်အဲ့ဒီပျောက်ကွယ်သွားတဲ့အချိန်မူလအတိကိုပဲတခါရှင်းနေတဲ့အတိကိုတိပြက်တိပြက်တိပြက်နဲ့ဒီလိုရှုကြည့်ရတာဖြစ်ပါ။အ အဲ့ဒီမူလအတိတစ်ခုတည်းရှုကြည့်ရုံကနေပြီးတော့မှအတိဒီနှစ်ခုပြိုင်ပြီးတော့ဖြည့်ယုံထုံးတာမရှိဘူးအတိတစ်ခုပြက်ပြီးတစ်ခုပေါ်တစ်ခုပြက်ပြီးတစ်ခုပေါ်တစ်ခုပြက်ပြီးတစ်ခုပေါ်ဒီလိုဖြစ်နေတာပါပဲလားလို့ဉာဏ်နဲ့မှရှင်းရှင်းရှင်းရှင်းရှင်းလာတဲ့အချိန်ကကြတော့ယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်အဲ့ဒီမှာအတိဒီရှင်းလာတဲ့အချိန်မှာနေလို့တော်တော်ကြာကြာတိပြက်တိပြက်နဲ့နေနေတာဖြစ်ပါတယ်စိတ်ငြိမ်တဲ့အရာမှဆိုရင်ပုံပြီးအချိန်နေတယ်အဲ့ဒီထဲမှာနေရတာလွတ်လပ်တယ်ပေါ့တယ်ရှင်းတယ်ဒါပေမဲ့လို့တခါတည်းအာယုန်လေးလာလာတိုက်ခတ်လိုက်တဲ့အချိန်တိတွေရှုပ်ရှုပ်သွားပါတယ်မူလအတိတွေပျောက်ပျောက်ပြီးတော့ကြားတဲ့အတိတွေထိတဲ့အတိတွေတွေးတဲ့အတိတွေတခုခုဖြတ်သွားဖြစ်သွားရင်ရှုပ်သွားပါရှုပ်သွားတဲ့အချိန်ကကြတော့ကိုယ်မဖြစ်ရှင်တဲ့အရာကြီးဖြစ်လိုက်ရတဲ့အတွက်ကြောင့်ကိုယ်စိတ်ထဲမှာကိုယ်စိတ်ထဲမှာအနောက်ရှက်ခံလိုက်ရတဲ့သဘောလိုခံစားရပါလေအနောက်ရှက်ခံလိုက်ရတဲ့သဘောလိုခံစားလိုက်ရတဲ့အတွက်ကြောင့်နောက်ရှက်တော့ခံလိုက်ရပြီဆိုတဲ့အချိန်ဘသူကနောက်ရှက်တယ်လဲလို့အကြောင်းအရာကြည့်လိုက်တဲ့အချိန်ကကြတော့နောက်ရှက်တတ်တဲ့အရာဟာအာယုံပဲဖြစ်ပါလေအာယုံဆိုတာအရှင်အာယုံအတ္တအာယုံနာအာယုံယတအာယုံထိတွေ့ဇာအာယုံဓမ္မယုံအာယုံ၆ပါးဒီဟာတိစိတ်ကိုညူညူချဲလဲနေတယ်ဆိုတဲ့သဘောအနောက်ရှက်ပြီးနေတယ်ဆိုတဲ့သဘောကိုအဲ့ဒီအချိန်မှာရှင်းရှင်းလင်းလင်းအကဲခတ်မိသွားပြီဖြစ်ပါတယ်။ဒါပြန်တို့တွေဒီနေ့လက်ရှိတိနေတယ်တိနေတယ်ဆိုတဲ့အနေထားကိုတိချင်လို့တိတာမဟုတ်ပါဘူး။အာယုံရဲ့တိတ်ခတ်မှုအတိမ်းမဲ့တိနေရတဲ့သဘောတွေကိုရှင်းလာတာဖြစ်ပါတယ်။အဲ့တော့အတိဒီမူလကနေတခုတည်းဖြစ်ပါတယ်အာယုံကနေအများကြီးဖြစ်တဲ့အတွက်ကြောင့်အတိတွေအများကြီးဖြစ်သွားခြင်းဖြစ်ပါတယ်အဲ့ဒီအတိတွေအများချင်းဖြစ်သွားတာကအာယုံကနေပြီးတော့မှတွန်းထုတ်လုံးဆောင်မှုကြောင့်အတိတစ်ခုပြီးတစ်ခုအများကြီးဆိုပေမဲ့အများကြီးတစ်ပြိမ်တည်းဖြစ်လို့ရတာမျိုးမဟုတ်ပါဘူးအများကြီးဆိုပေမဲ့လို့ဓမျိုးဖြစ်ပြီးမှဓမျိုးပြတ်သွားပြီးမှဓမျိုးဖြစ်ဓမျိုးပြတ်သွားပြီးမှဓမျိုးဖြစ်ဓမျိုးပြတ်သွားပြီးမှဓမျိုးဖြစ်မရတာဖြစ်ပါဘဝကိုလွတ်လပ်စွာငြိမ်းချမ်းစွာနေချင်တယ်ဆိုရင်မနှောဝိညာဉ်ရဲ့အပေါ်မှာညံ့အတိနဲ့တည်တည်ကြာကြာကြည့်မယ်ဆိုရင်ငါမဟုတ်သူမဟုတ်ចောင်းចောင်းအကျိုးဖြစ်နေတဲ့သဘောကဓမ္မပဲဆိုတာသိလာပါတယ်အကျောင်းကပါလဲအာယုံဖြစ်ပါတယ်အကျိုးကပါလဲတိစိတ်ဖြစ်ပါတယ်ចောင်းနဲ့အကျိုးနှစ်ခုကိုရှင်းလင်းစွာကွဲကွဲပြားပြားတိနေမယ်ဆိုရင်အကြောင်းထဲမှာလဲငါမပါအကျိုးထဲမှာလဲငါမရှိငါမပါသူမရှိတဲ့သဘောကိုအရှုခအာယုံကနေပြီးတော့မှနန္တရားဆိုတဲ့အရှုခအာယုံပေါ်မှာအရှုဉာဏ်နန္တရားနဲ့နန္နာအချင်းချင်းရှုကြည့်နေတဲ့အချိန်မှာအလောအမတမှာရှင်းပါလေဘဝမှာအတွေးမရှိသောစိတ်နဲ့နေရတာလွတ်လပ်တယ်ပေါ့တယ်ရှင်းတယ်ငြိမ်းချမ်းတယ်ဒီနေ့တို့တွေရှုပ်နေတယ်ဆိုဘယ်အနေရှုပ်နေတာလဲဆိုအတွေးအနေစပြီးရှုပ်နေခြင်းဖြစ်ပါလေအရာအလုံးသောကိလေသာလောဘဒေါသမောဟမာနဒိဋ္ဌိဆိုတဲ့ကိလေသာ၁၀ပါးတွေလေအဲ့ဒီအတွေ့အခြေခံပြီးဖြစ်ရတာဖြစ်ပါတယ်။နောက်တစ်ခုပါလဲဆိုတဲ့အခါဘုရားနေတုန်းကပြောတဲ့និဝရဏလို့ကာမိသန္တနិဝရဏပြဘာဒនិဝရဏဩဋ္ဌိသကုက္ကုသនិဝရဏဆိုတာလည်းပဲအဲ့ဒီအတွေ့ကိုအခြေခံပြီးဖြစ်ရတာဖြစ်ပါတယ်။တန်ရောစဉ်၁၀ပါးဆိုတာလေအဲ့ဒီအတွေ့ကိုအခြေခံပြီးဖြစ်ရတာဖြစ်ပါတယ်။အဲ့ဒီအတွေးကိုအခြေခံပြီးတော့ကံထယောကဩကနိဝရဏတန်ရောစဉ်ဆိုပြီးတော့မှတန်ရောစဉ်ကိလေသာဥပါဒံဆိုပြီးတော့အမျိုးမျိုးဖြစ်နေရတာဖြစ်ပါလေဒီအတွေးတလုံးကိုနိုင်ပြီးအတွေးမရှိတဲ့စိတ်နဲ့နေခြင်းဟာအဲ့ဒီအရာအလုံးကိုခြေဖြတ်ပြီးသားဖြစ်ပါလေဒါကြောင့်ဘဝကိုလွတ်လွတ်လပ်လပ်နေခြင်းနဲ့ရှင်းရှင်းလင်းလင်းနေခြင်းနဲ့ဆိုရင်အတိဉာဏ်နဲ့နေရပါဘူးသိရမှာလေဝိညာဉ်ကိုဉာဏ်နဲ့သိနိုင်ရှင်းတာဖြစ်ပါလေအဲ့တော့အချိန်လေးကုန်သွားပြီဖြစ်တဲ့အတွက်ဉာဏ်နဲ့အပိန်းကိုတော့နည်းနည်းလေးဉာဏ်နေတဲ့အကြောင်းမနဲ့ဖန်နေမှအကြောင်းအကျိုးကိုသစ္စာတင်ပြီးတော့မှဘလို့ရှုပွားမှမဉာဏ်ဆိုင်နေတဲ့အကြောင်းကိုမနဲ့ဖန်နေမှဆက်ပြီးတော့ပြောပြပါမယ်အခုအဲ့ဒါလို့ရှုနေရေးအတွက်ရင်ထဲမှာတရိပ်ရိပ်နဲ့ဖြစ်ပေါ်လာတဲ့အနေထားဖြစ်နိုင်ဖို့အရေးအတွက်ဝင်လေထိထွက်လေထိကလည်းစတဲ့ရှုဝါပြီးတော့ရင်နှန်းလေးမှာစူးစိုက်ပြီးတော့မှစူးစိုက်လို့တိလာတဲ့အရာကိုစီစီဆက်ဆက်အကဲခတ်နဲ့လှုပ်လို့တွေးရှိပါလိမ့်လှုပ်လို့တွေးရှိနေအဲ့ဒါကိုဖြစ်ပြလို့ဒီလိုပဲဆက်လက်ပြီးတော့ရှုဝါအထုတ်ကြပါဦး